လက်ရှိအခြေအနေကိုထွေထွေပေါ့ဗျာဦးတင်းဆွေဘယ်လိုပြောမလဲဗျာ
ဟုတ်ကဲ့ခင်ဗျာဆုဥဆောင်နေ NLD ပါတီပေါ့ပြီးတော့ကျွန်တော်တို့ဆက်ကံရေးပါတီတွေရှိပါတယ်သုံးမျိုးရေးပါတီသူကတော့အဓိကအာဏာပါတီပေါ့ဗျာနော်ပြီးတော့ကျွန်တော်တိုင်းသားပါတီအများစုရှိပါတယ်ဟောမာမီပါတီဖွဲ့ထားတဲ့ပုဂ္ဂိုလ်တွေရှိရပါတယ်ဆက်ကံသုံးမျိုးရေးတော့မကြော့တက်ဘူးဆိုတော့နော်ကျန်တဲ့ပါတီတွေကတော့ကျွန်တော်တို့ဒီဒီစဉ်ကြီးကိုကျွန်တော်တို့အပြည့်အစုံလမ်းဆောင်တဲ့ရည်ရွယ်ချက်တွေနဲ့ကျွန်တော်တို့သွားနေကြတယ်လို့သတ်မှတ်တယ်
ဦးညာအေးရောဘယ်လိုသုံးသပ်မလဲခင်ဗျပြောပါဦးခင်ဗျအ
ဲလက်ရှိချိန်ကတော့ပြောမယ်ဆိုလို့ရှိရင်တော့နည်းနည်းလေးရှုပ်ထွေးနေတယ်ရှုပ်ထွေးနေတယ်ဆိုတာဘာကြောင့်လဲဆိုတော့ကျွန်တော်တို့2030ရွေးကောက်ပွဲပြီးတဲ့အချိန်မှာဟိုအာဏာရပါတီတစ်ခုပဲအများဆုံးမဲအတားရတော့အစိုးရဖွဲ့တယ်ပေါ့နော်အစိုးရဖွဲ့တဲ့အခါကျတော့နိုင်ငံတော်သမ္မတကလည်းတိုင်းပြည်ဖုံပြူရေးထုတ်တဲ့ရည်အတွက်သူရှင်းသာပပျောက်ရည်အတွက်သူဘာလို့ညာလို့ဆိုပြီးတော့မိန့်ခွန်းလေးပြောတဲ့အခါကျတော့ပထမပိုင်းမှာတော့လူတွေကတော့တော်လေးတော့အားရချင်းတတ်တယ်ပေါ့ဗျာဟုတ်လीမလားဆိုပြီးတော့ဒါပေမဲ့အခုနောက်ပိုင်းကျတဲ့ခါကျတော့သမရရဲ့မိကုန်းနဲ့ပတ်သက်ပြီးတော့ဘယ်သူမှကျေနပ်မှုမရှိဘူးလေကျေနပ်မှုမရှိဘူးဆိုတာသူပြောတဲ့အတိုင်းပါတခုမှဟိုအောင်မြင်လာတာမရှိဘူးဗျအစီအစဉ်အနေနဲ့ပြောမယ်ဆိုလို့ရှိရင်လည်းတလောက်လာလာတိုးတက်လာတာမရှိဘူးပေါ့ယင်းနေမြွတ်နာမှုတွေလာတာတော့သူတို့တင်ကနန်းရတော့ရှိတယ်ဒါပေမဲ့လည်းလက်တွေ့အနေထားမှာတော့နေရာယူမှုအဆင့်ချက်သိပြီးတော့ပူရလို့တော့ကျွန်တော်တို့ပြောလို့မရသေးဘူးဒီယင်းနေမြွတ်နာမှုနဲ့ပတ်သက်ပြီးတော့အကောင့်တွေပေါ်တဲ့နေရာမှာနည်းနည်းအားနည်းနေတယ်ဘာဖြစ်ဆိုတော့သူတို့ဘက်ကပြန်ကြည့်မယ်ဆိုလို့ရှိလို့ရှိရင်လည်းသူ့ဥပဒေတွေကပြည်ပြည်မရှိတဲ့အခါကျတော့ယင်းနှမြုံနှမှုအနေနဲ့ကတိတ်ဆွန့်စားတဲ့အခါကျတော့နိုင်ငံသားတွေကလည်းတိတ်ပြီးတော့ပုံဩပြီးတော့လောက်တာလည်းမရှိဘူးနောက်တစ်ချက်ကဒီယင်းနှမြုံနှမှုကိုထောက်ပံ့ပေးမဲ့သွားစုတွေပေါ့ဗျာလက်စင်မီယာအစဖွန်ကိစ္စအစတိတ်ပြီးတော့ခက်ခဲတွေရှိနေတဲ့အခါကျတော့ဒီယင်းနှမြုံနှမှုအပိုင်းတွေကတချို့ကလာပြီးတော့ပြန်သွားတာတွေရှိတယ်အခုလက်ရှိအနေထားကပဲဒီတပွဲစီမံကိန်းတို့ဘာလို့ဆိုလို့ရှိရင်လည်းဒီတလန်ဆိုင်တို့ဘာလို့ပြန်ဆုတ်သလိုလိုနေသားတွေရတယ်ကျွန်တော်တို့မကြိုက်ဘူးမကြိုက်တဲ့အနေအထားမှာကိုယ့်ကတက်တန်းလေးရရင်လာပြီးတော့ဒီ2017ပေါ့နော်ကျွန်တော်တို့ဒီကြားခဲ့ရုပ်ောက်ဝယ်ပြီးတဲ့နောက်ပိုင်းမှာဒီ NLD ကဟိုလွတ်တော်မှနေရာ43နေရာဝင်ပြီးတော့ရပြီးတဲ့အခါကျတော့လွတ်တော်ရဲ့တက်တန်းကတော့ဟိုနည်းနည်းလေးရင်လာတဲ့အပိုင်းမှာဒီလွတ်တော်ပိုင်းမှာတော့လွတ်လွတ်ရှားရှားလေးတွေဖြစ်လာပြီးတော့နည်းနည်းအသက်ဝင်လာတဲ့ပုံစံမျိုးလေးတွေတော့ရှိတယ်ဒါပေမဲ့လည်းရှုပ်ပိုင်းနေမှာကျတော့ဒီ NLD ကလွတ်တော်မှတင်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ဟိုလောလောလာလာထောက်ခံမှုတွေပါကြီးမရဘူးဗျမရဘူးဆိုတဲ့အပိုင်းနေရာကျွန်တော်တို့အမြင်နဲ့ကြည့်မယ်ဆိုလို့ရှိရင်ဒီကျွန်တော်တို့နိုင်ငံရဲ့စီအုပ်ချုပ်မှုကနှစ်ပေါင်း50ကျော်ဖြစ်လာတဲ့အခါကျတော့သတိသတ္တန်တမိန်ကအခုချိန်ဒီဒီအုံလောက်ခဲရနေပြီးတော့သူတို့မထွက်ဘူးဗျမထွက်တဲ့အခါကျတော့ဘလောက်ပဲကောင်းတဲ့ဒီမှန်ကြီးဖြစ်ပါစေအတိုက်ခံပါတီဆိုလို့ရှိရင်တို့တွေကပယ်ချမယ်ဆိုရဟာမျိုးတွေကဖြစ်နေတဲ့အခါကျတော့ဒီလောကကံရတာလည်းတော်လေးကိုဖြစ်ပါတယ်နောက်တစ်ချက်ကဒီအုပ်ချုပ်ရေးပိုင်းနဲ့ဒီလွတ်တော်ပိုင်းတွေကလည်းသဟဇတ်တာမဖြစ်တဲ့အပိုင်းတွေလည်းအများကြီးကြားနေရတယ်။နောက်တစ်ခုကတရားစီရင်ရေးပိုင်းမှာလည်းဘလို့ပဲပြောပြောပွင့်လင်းမြင်သာမှုကမရှိဘူး။မရှိတဲ့ခါကျတော့ပထမပိုင်းမှာတော့တရားရေးနဲ့ပတ်သက်ပြီးတော့သူပြင်မဲ့ပါညာဆိုပြီးတော့ပြောနေပြီမဲ့အခုဒီနောက်ပိုင်းရောက်လာတဲ့အခါမှာကျတော့တခါအခြေအနေကြီးကကောင်းမလို့လို့လည်းတခါဟိုတုံရင်တုံရင်ပဲပြန်ပြီးတော့ဖြစ်သွားတဲ့အနေအထားမျိုးတွေလည်းကြားပြနေရတယ်ဗောဗျာတရားရေးဒီမှာစဉ်းစားမြင်တာမရှိတာတို့ဒီတရားရေးမှာလည်းအောက်ချုပ်ရေးပိုင်းကနေပြီးတော့အတရားတော်အာဓမ္မကြီးကိုဆွတ်ပစ်ပြီးတော့ဒီအမှုကိစ္စတွေမှာမျှတတဲ့တရားစီရင်မှုမဖြစ်အောင်လုပ်တာတွေကိုကျွန်တော်ကြားနေရတယ်ဗျာဒီအောက်ချုပ်ရေးနဲ့တရားစီရင်ရေးနဲ့ဒီလွတ်တော်နဲ့ကသဟဇတမဖြစ်ဘူး balance လည်းမဖြစ်တဲ့အခါကျတော့ဟိုအနေထားကသိပြီးတော့အားမရဘူးအားမရတဲ့အပြင်မှာတခါအခုချိန်မှာဒီချိန်ရုံးပြီးပြည်စီရေးဆိုတဲ့ဥစ္စာကိုလုပ်နေတဲ့အခါကျတော့အဲ့ဒီပုံမှာလည်းတိုင်းပြည်မငြိမ်မသက်ဖြစ်အောင်ပေါ့ဗျာအခုမြင်တဲ့အတိုင်းပဲမိကြည်လာကိစ္စတို့ရခိုင်ကိစ္စတို့ဟာလာဒီလာရှုပ်ကိစ္စတို့ဆိုတဲ့ဥစ္စာတွေကဒါတည်းကသူတို့ကိုယ်တိုင်လည်းပြောတယ်ဟုတ်လားနောက်ကွယ်မှာဆန်တီးနေတဲ့ background တွေရှိပါတယ်ဆိုပြီးတော့အဲ့ဒီ background ကိုခဏချိန်ချင်းရေးယူရတယ်မသိရသေးဘူးလက်ရှိအနေနဲ့ချုပ်ပြောရမယ်ဆိုလို့ရှိရင်တော့ဗျာကျွန်တော်တို့ဟို2015နီးလာလေးတိတ်အားမရလေးပဲဟိုအချိန်ကြီးပုံပြီးချုပ်ထွေးလာလို့မလာတော့မယ်လို့ပဲကျွန်တော်ယူဆတယ်ဗျာ
ဟုတ်ကဲ့ဦးညာရေအဲ့တော့ဦးရကျော်လည်းပြောပါဦးဗျာ
ယနေ့မြန်မာနိုင်ငံကြီးကတော့ပြောင်းခဲ့တယ်ဆိုမဲ့လို့မေတ္တာရမရှိဘူးပေါ့ဗျာအပေါ်ပိုင်းကတော့ပြုပြင်ပြောင်းလဲလုပ်မယ်လုပ်မယ်ဒါပေမဲ့အောက်ခြေကတော့ဒီခေါင်းယိုးကျိုးရုတ်တက်ရဲ့လိုက်နေတော့အခုကျွန်တော်တို့ဒီလက်ရှိအစိုးရကောတွတ်တော်ကောတမတော်မှာဒီပြည်သူကယုံကြည်မှုကင်းနေတယ်တရားဥပဒေစိုးမိုးရေးဘက်မှာဆိုလို့ရှိရင်အားမြက်ချက်တွေအများကြီးရှိတယ်ကလိုက်တာတွေကလည်းပဲယနေ့လက်ရှိပြုပြင်လို့မရဘူးအနေအထားရှိတယ်ဒီစိတ်တပိုင်းဆိုင်ရာလဲအောက်ကျနေတဲ့အဆင့်သားတွေရှိတယ်။ဒါကလူမှုရေးစိတ်တွေလည်းကျွန်တော်တို့တစ်ချိန်တော့ကမြန်မာနိုင်ငံမှာပြည့်တဲ့အချိန်မှာလူမှုရေးစိတ်ဓာတ်တို့ဘာလို့ပြည်သူညီညီတို့ပေါ့တင်ရတယ်။အဲ့ဒီစိတ်တွေကလည်းကျင်းကွာနေတယ်လို့ကျွန်တော်မြင်တယ်လေ
။ဟုတ်ပြီဦးရကျော်ကြီး။အဲ့တော့ဦးတင်းဆွေကြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လက်ရှိအနေအထားကိုဦးတင်းဆွေဘယ်လိုမြင်လဲခင်ဗျာ
။ NLD မှာကျွန်တော်တို့ခေါင်းဆောင်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကအရန်ကိုပြင်ပန်းနေပါလေ။ဘာကြောင့်ပြင်ပန်းနေလဲဆိုလို့ရှိရင်သူကဦးဆောင်ပြီးမြန်မာနိုင်ငံရဲ့အရေးကို ဒီပြည်စုံနဲ့ဒီမိုကရေစီဝါဒတွေထွန်းကားဖို့အတွက်သူကြိုးစားနေပါတယ်နော်ဒီလိုမျိုးနေရာမှာအောက်ချိန်မှာလိုက်နိုင်တဲ့လူတွေရှိသလိုမလိုက်နိုင်တဲ့လူတွေလည်းသွားတွေ့ရပါတယ်အဲ့ဒါကကျွန်တော်တို့အတွက်ကတော့နည်းနည်းလေးအားရော့စရာပေါ့နော
်ဟုတ်ကဲ့ခင်ဗျအဲ့တော့ဥညာရေးဥညာရေးရောလက်ရှိအမျိုးသားတိမိုစီအဖွဲ့ချုပ်ရဲ့အနေအထားကိုဘယ်လိုဝေဖန်မလဲခင်ဗျ
ဟုတ်ကဲ့ဒေါက်တာစုကြည်ရဲ့အနေအထားကတော့ကျွန်တော်တို့ဗမာပြည်တပြည်လုံးပုံပြကဘာကလည်းသိတဲ့အနေအထားဆိုတော့ဒေါက်တာစုကြည်ရဲ့ရည်ချင်းနဲ့ပတ်သက်လို့တော့မိကွန်းထုတ်စရာအကြောင်းတော့မရှိပါဘူးဒါပေမဲ့ဒေါက်တာစုကြည်ရဲ့ရှိတော်မူအောက်မှာနောက်ကလိုက်တဲ့လူတွေတဲမှာကတော့အခုနဦးတက်ဆွေပြောသွားတယ်လို့ပေါ့ဟိုကျွန်တော်တို့နိုင်ငံမှာဒီ1962ကစပြီးတော့စစ်အုပ်ချုပ်ကြီးကထွန်းကားလာတဲ့ခါကျတော့စစ်အုပ်ချုပ်ကြီးကပါဝင်ကြည့်တဲ့ခါကျတော့အများတန်းလို့သူတို့ကဒီထောက်လန်းကြီးကိုအင်အားကြည့်မအောင်လုပ်ပြီးတော့ဒီပုံမှာပဲသူတို့ကဟိုအာတန်တယ်လေ။ကျွန်တော်တို့ထောင်ထဲမှာနေခဲ့တဲ့အချိန်မှာတောင်မှအင်အားစုတွေကိုသူကဖြိုခွဲတယ်ဗျ။ဟိုလူတွေကိုမွေးတယ်ဗျ။တတ်ရှူတယ်၊သွေးခွဲတယ်ပေါ့။အဲ့ဒါမျိုးတွေကသူတို့လုံနေကြအလုပ်တွေပဲ။အဲ့တော့အဲ့ဒီစနစ်ကဒီအခြေခံလာတဲ့အခါကျတော့ဒီဘက်ကျွန်တော်တို့ဒီ NLD ဖြစ်လာတဲ့အခါကျတော့လည်း NLD တဲမှာဝင်ပြီးတော့တတ်ရှူသွေးခွဲတဲ့အလုပ်တွေကိုစတိုက်လှုပ်လာတာပါ။ဟိုတော်စုကလည်းသူကဒီဒီမိုကရေစီစံနှုန်းနဲ့သူကပြည်ဝတဲ့ပါတီတစ်ခုကိုထူထောင်နေတဲ့အခါကျတဲ့အခါကျတော့ကျုပ်ပိုင်းနေမာလီလို့ပေါ့။ဥပမာအပြင်ပေါ့ဗျာ။တဘောကညီလာခံလုပ်တယ်။ဟိုရက်ကြီးတွေပါလေလုပ်တယ်။အဲ့တော့အောက်ချီမှာသူတို့ဒီအောက်ချန်နေပြီးတော့စုပေါင်းပြီးတော့ပေါ့တက်လာတဲ့လူတွေကိုပဲသူတို့ရွေးချယ်တယ်။ဒါလည်းဒါဖြစ်ဖြစ်တဲ့အလုပ်ပါ။ဒါပေမဲ့အဲ့ဒီပုံမှာအခွင့်ကောင်းယူပြီးတော့ဟိုတရှိသူခွဲမှုတွေဖြစ်လာတယ်ဒီဒီမိုကရေစီဆိုတဲ့ဥစ္စာကိုအလွယ်သုံးစားလုပ်ပြီးတော့အလွတ်လပ်စွာရွေးကောက်တဲ့နေရာမှာတချို့တလီရပါလေအုပ်စုဖွဲ့ပြီးတော့မှဒီမလွတ်လပ်တဲ့ကိစ္စတွေဖြစ်အောင်လို့ဖန်တီးတယ်ကျွန်တော်တို့အဓိကပြောရမယ်ဆိုလို့ရှိရင်ပြည်သူလူထုကမရင်ချက်တဲ့အပိုင်းတွေပေါ့ဗျာအဲ့လိုဟာမျိုးတွေမှာတော်စုကတော်လေးပြင်ပန်းပါတယ်အပေါ်ကဒီလူကြီးတွေလည်းတော်လေးပြင်ပန်းပါတယ်ဒီအောက်ကိုတစ်ခါဖြည့်ရှင်းတာတမျိုးနောက်ပါတီအနာဂတ်အတွက်လမ်းစဉ်တွေချမှတ်တာတမျိုးဆိုတော့သူတို့ခင်ဗျာတော်တော်လေးကိုပြင်ပန်းတယ်ကျွန်တော်ကလည်းဒီလူကြီးတွေနဲ့ကျေဝင်ကျွန်တော်သိနေတဲ့အခါကျတော့ဒီတစ်နှစ်တစ်နှစ်ပြဿနာရှင်းရတဲ့ကိစ္စတွေကပိုများနေတယ်ပါတီရဲ့တိုးတက်ရာတိုးတက်တောင်းအတွက်လုပ်ဖို့အထက်ကိုဒီအောက်ချီမှာဖြစ်နေတဲ့ပြဿနာတွေရှင်းဖို့ပါဘူးတော်တော်လေးကိုဗျူးဆိုင်နေတဲ့အခါကျတော့ဒါကိုလည်းအောက်ချီကပါတီဒီဝင်တွေကအကုန်လုံးသိဖို့တော့လိုအပ်ပါတယ်ဆန့်ကျင်ဘက်ပေါ့ဗျာစင်ပြိုင်ဖွဲ့စည်းတွေကျွန်တော်တို့ဒီပါတီနဲ့အပြိုင်ဖွဲ့ထားတဲ့အဖွဲ့စည်းတွေအနေနဲ့လည်းဒီနိုင်ငံရေးကိုအောက်လန်းနည်းနဲ့ကျွန်တော်တို့ကမလုပ်စီစဉ်ဘူးပေါ့ဗျာဆိုလိုတာကအခုနပြောသလိုပေါ့ဟိုကိုပါတီရဲ့ကုမ္ပဏီဝါဒကိုလူများမြင်အောင်ချပြပြီးတော့လူတွေကိုစီးအောင်လာတော့ပိုကောင်းပါတယ်အဲ့လိုစီးအောင်တာမဟုတ်ပဲနဲ့ဟလာတိုးပါတီစီးအောင်ရေးတဲ့သူများပါတီယူကွဲရေးကိုဥတီပြီးတော့လုပ်မယ်ဆိုလို့ရှိရင်ဒါကဟိုမကောင်းတဲ့အကျင့်ကြီးဟာဟိုတသိမင်းဆက်ပါဝါပြီးတော့ဟိုတခြားပါတီတွေနေလဲလဲအဲ့လိုမလုပ်တင်ဘူးလို့တော့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ဦးညာကြီးအဲ့တော့ဦးရကျော်လက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဘယ်လိုသုံးသပ်မလဲခင်ဗျာ
ကျွန်တော်အမှန်တိုင်းပြောမယ်ဆိုရင်တော့ဒေါက်ဆန်းစုကြည်ကတော့သူကိုယ်တိုင်လည်းပြောခဲ့ပါတယ်။တိုင်းပြည်အတွက်လိုအပ်မယ်ဆိုရင်အဆုံးချခံရပါသည်ဆိုပြီးတော့ပြောခဲ့ပါတယ်။ဒါကြောင့်မို့သူမရဲ့ဒီစွန့်လွတ်အနေနာခံမှုတွေကတော့ပြည်သူတွေကဒေါက်ဆန်းစုကြည်ကိုအတိမပြလိုက်ကြပါပဲ။အဲ့တော့အခုနောက်ကပြောလို့ပေါ့ပါတီပြန်တဲ့တိဆောက်တဲ့အခါမှာရှုပ်ထွေးမှုတွေရောထွေးမှုတွေဖြစ်လာတယ်။စစ်ဆေးမှုကလည်းအားနေတယ်။ဘာကြောင့်ဒီလိုဖြစ်လာလဲဆိုတော့တချို့ပါတီဝင်တဲ့လူတွေကမြုံလင်းချက်တွေအခွင့်အရေးတမားတွေလည်းပါလာတယ်။အဲ့ဒီအခါမှာရောသေးမှုတွေဖြစ်ပြီးတော့ပါတီမှာအားနည်းမှုတွေဖြစ်လာတယ်။အဲ့ဒီအရာကလည်းကျွန်တော်အနေနဲ့တစ်ချိန်ရလို့ရှိရင်တစ်ချိန်ချင်းနဲ့ရှင်းထုတ်သွားမယ်လို့ကျွန်တော်မြင်ပါတယ်။တကယ်လှုပ်လှုပ်တဲ့လူတွေ၊တာဝန်ယူတဲ့လူတွေ၊တကယ်တာဝန်သိတဲ့လူတွေပေါ်လာတဲ့ခါကျရင်ပါတီကတန့်ဆင်သွားမယ်လို့ကျွန်တော်မြင်ပါတယ်။လက်ရှိမှာလည်းပဲဒီဒေါက်ဆန်းစုကြည်ဒီခြေလှမ်းတွေတွားနေတဲ့ခါမှာကျွန်တော်တို့အကောင်းဆုံးခြေလှမ်းတွေကိုကျွန်တော်မြင်ပါတယ်။သူ့ရဲ့ခြေလှမ်းတွေအားလည်းပဲရှင်းရှင်းပြောရရင်ချုပ်ပြည်သူတွေမသိပေမဲ့လို့ကျွန်တော်တို့ဒီလာတဲ့အခါကျတော့သူ့ရဲ့ခြေလှမ်းတွေတိုက်ပြီးအတွက်အထောက်အပံ့ပေးနေတယ်လို့ပဲကျွန်တော်မြင်ပါတယ်။ဒါပေမဲ့အဲ့ဒီဒေါက်တာစုကြည်ဟိုဝိုင်းရံပေးဖို့အားနေတာတော့ကျွန်တော်ဟိုစိတ်ထဲမှာမကောင်းဖြစ်မိတယ်ပေါ့
။ဟုတ်ကဲ့အဲ့တော့ကြက်ခိုင်ဖွံ့ဖြိုးရေးပါတီရဲ့အနေအထားရောဦးတင်းဆွေဘယ်လိုမြင်လဲခင်ဗျာ
။ကြက်ခိုင်ဖွံ့ဖြိုးရေးပါတီကသူကမူလအသင်းအဖွဲ့အနေလာတာပေါ့နော်။အသင်းအဖွဲ့အနေလာပြီးတော့သူပါတီအသင်းကိုဆောင်သွားတယ်။ဒီမှာဦးစီးနေတဲ့ပုံကိုကြလည်းကျွန်တော်တို့ဒီဆက်ဖက်ဆိုင်ရာအခုဆိုအရက်ဖက်ဆိုင်ရာကိုပြောင်းသွားတဲ့ပုံကိုကဦးစီးနေတယ်။သူတို့မှာကတပွေးချပံတမိတ်ဘုဦးစည်းစနစ်ကိုသူတို့ကထုတ်ကင်ထားတဲ့အတွက်ကြောင့်အထက်အမိန့်ကိုနာခံတတ်တဲ့အလေထားတွေရှိတယ်။နောက်တစ်ခုကသူတို့ကနှစ်ပေါင်းများစွာအာဏာရပြီးတော့တည်ထောင်ခဲ့တဲ့ပါတီဖြစ်တဲ့အတွက်သူတို့မှာစနစ်တကျပြင်ဆင်မှုတွေရှိတာကိုကျွန်တော်မြင်ရပါတယ်။ဘန္နာကြီးရောအင်အားရောသူတို့မှာပြည်စုံနေကျွန်တော်တို့ NLD အတွက်ကတော့သူတို့ဟာအင်မတန်အငြင်းကြီးမားတဲ့အာဏာပါတီကျွန်တော်တို့ပါတီတွေအနေနဲ့ဒီချက်ခံပုံမျိုးရေးပါတီရဲ့လှုပ်ရှားမှုတွေကိုယူဆိုင်ပြီးတော့ကျွန်တော်တို့စောင့်ကြည့်ပြီးတော့ကျွန်တော်တို့ကာကွယ်ပြီးကျွန်တော်ရဲ့ရှေ့လမ်းစဉ်တွေကိုညီညွတ်စွာနဲ့ပါသိနေလို့ကျွန်တော်မြင်ပါတယ်ဒီအခုလာမယ့်ရွေးကောက်ပွဲမှာလည်းမနိုင်နိုင်တဲ့နည်းနဲ့တော့တို့ဆောင်ရွက်မယ်လို့ကျွန်တော်ထင်ပါတယ်ဒ ာလည်းပဲသူတို့လုပ်သွားပြီးပါပြီ
။ဥညာရောလက်ရှိကြက်ကိုက်ဖွံ့ဖြိုးပါတီရဲ့အနေထားကိုဘယ်လိုမြင်သလဲခင်ဗျာ
။ပြောမယ်ဆိုရင်တော့တို့ရောလက်ရှိအာဏာရပါတီပေါ့ဗျာ။ခုနကဥတ္တဆွေပြောတဲ့ဥစ္စာကိုတော့ကျွန်တော်နေနေတော့ဟိုငင်းစရာအကြောင်းတော့မရှိပါဘူး။ဒီတို့ကတော့မှန်တယ်တသိသန်တမိကနေလာတဲ့အခါကျတော့ဟိုသူတို့စီမှာလည်းလူအများနဲ့ဖွဲ့စည်းရတဲ့နေရာမှာတော့အကုန်လုံးအတန်းတော့မျိုးစုံတော့ထပ်မှာပဲလေကျွန်တော်ထင်တယ်၃ပိုင်းလောက်တော့သူတို့စီမှာလည်းရှိနေတယ်ဟိုရှိအစင်လာကိုလက်ကင်ဆွဲထားခြင်းနဲ့အုပ်စုကတစုရှိမယ်ဗျာနောက်ပြည်ပြောင်းလောင်းလက်ကျင်တဲ့အုပ်စုကတစုရှိမယ်အဲ့ဒီမှာတခါကျွန်တော် NDT ပါတီလို့တော့မဟုတ်ပါဘူးသူတို့မှာကအဲ့လိုပေါ့ဟိုပုံမှန်လေးလေးမပြောရဲမဆိုရဲပေါ့ခုနပြောသလိုတသိဆန်တမိကနေပြီးတော့အခြေခံပြီးလှုပ်လာတဲ့အခါကျတော့အခြေအနေတောင့်ကြည့်ပြီးတော့ခြံစည်းဟိုခွာဆိုင်နေတဲ့အုပ်စုကလည်းတစုရှိနိုင်မယ်လို့ကျွန်တော်ထင်တယ်အဲ့တော့အဲ့ဒီမှာဟိုဘယ်ဘက်ကအဲ့ဒီလေးသားမလဲလေးသားတဲ့ဘက်ကိုသူတို့နိုင်မဲ့လူတွေရှိပါတယ်ကျွန်တော်တို့ NLD လောက်တော့ပုံမှန်လင်းလင်းမရှိဘူးအဲ့ဒီပုံမှာတော့တချို့လေကဒီတက်ကန်ဖွံ့ဖြိုးပါတီက NLD ကစာလို့ရှိရင်ပို့ပြီးတော့ချစ်လက်တယ်လို့တော့ပြောကြတယ်ဒါပေမဲ့ကျွန်တော်တော့အဲ့လိုမမြင်ဘူးဗျကျွန်တော်ဒီမှာတော့ဒီမိုကရေစီဆန်တဲ့အခါကျတော့အောက်ခြေလူထုကလည်းကိုပြောကျင်တဲ့ဥစ္စာကိုပုံမှန်လင်းလင်းပြောလို့ရတယ်သူတို့ပါတီမှာတော့အဲ့လိုပုံမှန်လင်းလင်းပြောလို့တော့မရဘူးဗျနောက်တစ်ခုကဘာလဲဆိုတော့သူတို့စီမှာကကြီးစားတဲ့ပုံမျိုးပေါ့ဗျလက်ကစားတွေများတာပေါ့ဗျအဲ့ဒီပုံမှာဒီလောက်ရောက်မဲ့ပြီးတော့ပတ်စံကိုမဲ့ပြီးတော့ပေါ့ဗျာလုတ်ပင်ဝင်ရထားတဲ့လူကြီးကဒီအထက်ကိုဖားနေတဲ့ဝင်င်းနေရလဲရှိပါတယ်အဲ့တော့ဒီအပေါ်မှာတော့ဟိုတစ်ချက်ပေါ့လေအကြောင်းလေးတစ်ခုဖြစ်သွားလဲကြည့်လို့ရှိရင်တော့ဟိုအကုန်လုံးကျွန်တော်တို့ဒီတင်ကန်းစာလဲရှိပါတယ်ဟိုမဆာလာပါတီကအချိန်တုန်းကအင်ဗတန်ချစ်လက်ဆိုင်ပါပြီးတော့ဝင်င်းကျစ်တယ်ဆိုပေမဲ့အချိန်တစ်ချိန်တောင်းလဲသွားတဲ့အချိန်မှာတည်တဲ့အတိုင်းပဲသူတို့ပါတီဝင်ချင်းချင်းမှာကိုပါတီဝင်ဖက်ကိုဆူလိုက်တွန်းလိုက်မီရှိုးပြေတာတို့ဖြစ်လာတယ်ပေါ့ဗျာအဲ့တော့အကြောင်းလေးတစ်ခုကြီးမားဖြစ်သွားပြီဆိုလို့ရှိရင်တော့သူတို့ပါတီရဲ့ပြိုပွဲမှုကတော့ပို့ပြီးတော့ဟိုတန်မြန်ဆန်ပြီးတော့ကြီးမားလိမ့်မယ်လို့ကျွန်တော်ယူဆတယ
်။ဥရကျော်လည်းပြောပါအောင်ခင်ဗျာ
။ဟုတ်ကဲ့ပြောရေးပါတီကတော့ဗျာအများအပြားစဝစ်ဆုံးချုပ်ပြီးတော့ရက်ပဲပူပြောင်းတဲ့လူတွေများတယ်။အခုတစ်ချက်တော်မှာလည်းပဲဟလာလူများစုပဲ။အဲ့တော့သူရဲ့ဒီပုံစံကအချိန်တော့ပါတော့မဆာလာလုပ်ခဲ့တဲ့ပုံစံအပုံစံတူပဲမလုံးပိနိုင်နိုင်ရေးပေါ့ဗျာ။အခွင့်အရေးနဲ့ယူဆွဲတယ်ကျောင်းလေးတက်တဲ့မျိုးဆိုရဲအဲ့ရနေပြီးတော့ပါတီဖြစ်တဲ့အခါကျတော့ပါတီဝင်ရတော့များတယ်ဒါပေမဲ့ဖြစ်တဲ့ပါတီမဟုတ်ဘူးလို့ကျွန်တော်မြင်တယ်ဒီတန်းခိုက်ပုံစံပါတီကအချိန်တော့မဆက်လာအပြင်ပြောင်းပုံစံမျိုးပဲအခုလည်းပဲတွားနေတာပဲသို့တော်လည်းအဲ့2008ပွဲကြီးပုံအချိန်ကဥပဒေအရချွေးဝဲတာနေပြီးတော့ရောက်ွက်ချွတ်တယ်အဲ့ဒါလည်းပုံစံနဲ့သို့တော်လည်းပဲပုံမှန်တော့ပါတီအာဏာရှင်ဒီမှာတော့ပါတီဆိုပြောလို့အများကြီးဆွတော်ထဲမှာကတန်းခိုက်ပုံရိုးရေးကိုယ်စားလှယ်တပ်မတော်ကိုယ်စားလှယ်ပါတဲ့အခါကျတော့အာဒါရီစိတ်ကြောမှုကလူပဲကျွန်တော်မြင်ပါတယ
်။အာနာယပါတီကြံ့ခိုင်ဖွံ့ဖြိုးပါတီနောက်တစ်ခါအဓိကအတိုက်ခံပါတီ NLD ပါတီပြီးတော့ကြံတဲ့အင်အားစုတွေပေါ့ဗျာ။ရွေးကောက်ပွဲအတွက်မှတ်ပုံတင်ထားတဲ့အင်အားစုနဲ့မှတ်ပုံမတင်တဲ့အုပ်စုပေါ့ဗျာ။အဲ့တော့မှတ်ပုံတင်ထားတဲ့ကြံတဲ့အင်အားစုတွေပေါ့ဦးတင်ဆွေဘယ်လိုမြင်လဲခင်ဗျာ
။မှတ်ပုံတင်တဲ့ဆိုင်းလာပါတီကြံတဲ့အင်အားစုတွေမှာမှဆိုလို့ရှိရင်အင်အားကြီးတဲ့ဆိုင်းလာပါတီတွေမှာဆိုလို့ရှိရင်ကျွန်တော်မဟာမိတ်ဖွဲ့ထားတဲ့ပါတီပေါ့။အဲ့ဒီပါတီတွေကတော့ကျွန်တော်တို့ဖယ်ရယ်စနစ်ကိုပဲသူတို့တောင်းဆိုနေပါလေနော်ဖယ်ရယ်စနစ်ကိုတောင်းဆိုနေတယ်ဆိုတော့ကလည်းဒါသူတို့ရဲ့အခွင့်အရေးပါဒါကလည်းဗာလဲဆိုရင်ကျွန်တော်တို့1940ခုဘုချုပ်လက်ထက်ကဆွဲခဲ့တဲ့ခြေခံဥပဒေမာတွေကပါပါတယ်ဖယ်ရယ်ပြည်ထောင်စုစနစ်ကိုသွားမယ်ဆိုတာပါပါတယ်လွတ်လပ်ရပြီတဲ့အချိန်မှာဖယ်ရယ်ပြည်ထောင်စုကိုသွားဖို့ကိုအကောင့်ထဲမပေါ်နိုင်ရင်မှာပဲ62မှာဘိုးလေးဝင်းစကောင်စီကနေဒေါ်လိုင်းကောင်စီကနေကျွန်တော်တို့အာဏာသိမ်းခဲ့ပါတယ်နော်ဒီအနာသိမ်းတော့1948ဟာလေပြတ်သွားပါလေအဲ့ဒီမှာပါလဲဆိုသူကဖယ်ရယ်ကိုလက်ညှိုးထိုးပြီးတော့သွားတာပါအမှန်မှန်ကတော့မဟုတ်ပါဘူးဖယ်ရယ်ပြည်တော်သူဆိုတာအင်ပတန်မှအာဟာကိုခွဲဝေပြီးတော့ကျွန်တော်တို့အုပ်ချုပ်ရတဲ့ပုံစံမျိုးပါအင်ပတန်တရားမျှတာပါလေအဲ့ဒီစနစ်ကိုသူတို့ကတောင်းဆိုနေပါလေတက်မတော်ဘူးလေပြည်တော်သူတက်မတော်အနေနဲ့ပဲသူတို့တောင်းဆိုနေပါဒါကလေအင်ပတန်ကောင်းမွန်တဲ့ရည်ရွယ်ချက်ပါကျွန်တော်တို့ဒါကပါလဲဆိုရင်နိုင်ငံတကာဒီမိုကရေစီစနစ်နဲ့သွားမယ်ဆိုရင်ပြည်နယ်လေးကိုလည်းကျွန်တော်တို့ဆက်လက်ခွင့်ပေးရမှာပါလုံးဝကိုဒီမဲ့ဆိုတာပြီးသားခွဲထက်တာမှမဟုတ်ပဲ။နောက်ကောင်ပဲအုပ်ချုပ်ရေးတွေအခုဆိုလို့ရှိရင်ကျွန်တော်ဖယ်ရယ်လို့ပြောနေပေမဲ့လို့တိုင်းပြည်သားအကြီးတွေကိုပြန်ကြည့်ဒီနေ့တွေပြန်ကြည့်လို့ရှိရင်ဝန်ကြီးချုပ်တွေကအပေါ်ကနေခန့်နေတာကြီးပဲ။နောက်ခုပြည်နယ်သားတွေခန့်နေဝန်ကြီးချုပ်တွေကမရှိဘူး။နော်အခုကျွန်တော်ဖယ်ရယ်ပြည်တော်စုနဲ့သွားမယ်ဆိုရင်တော့ခုပြည်နယ်ကခန့်နေဝန်ကြီးချုပ်သားတွေဖြစ်နေတယ်။နော်ဒါမှလည်းတရားမျှတမယ်လို့ကျွန်တော်မြင်ပါတယ်။နော်အဲ့တော့ဒီပါတီတွေကကျွန်တော်ဒီမိုကရေစီစနစ်ကိုရှေ့ရှုနေတဲ့အတွက်ကျွန်တော်ဒီမိုကရေစီဆန်တဲ့စံနှုန်းနဲ့ပြောရတဲ့စံနှုန်းကဥရရပါလေစံနှုန်းနဲ့ပြောရတဲ့စနစ်ကိုပဲကျွန်တော်အကောင့်ထဲခေါ်စီခြင်းပါလေနော
်ဥညာအေးဥညာအေးရောဒီအဓိကအတိုက်ခံပါတီနဲ့ကျန်းခိုင်ဖွံ့ဖြိုးရေးအာဏာရပါတီတွေပြည်ကျန်းတဲ့အင်အားစုတွေတဲမှာမှာပေါ့ဗျာလက်ရှိပါတီထောင်ထားတဲ့အဖွဲ့အစည်းတွေကိုဘယ်လိုသုံးသပ်မလဲခင်ဗျာ
ကျွန်တော်တို့ဒီတိုင်းရင်းသားပါတီတွေကတော့ဒါတော့ပြောစရာမလိုဘူးပေါ့လေအမရှမ်းတို့မွန်တို့ ဒီခိုင်တို့ဒီပိုင်းကြီးကတော့ဟိုသူ့ကနဲ့သူကတော့ဟိုစားကောင်းပါတယ်ဟိုသူတို့ဟိုစားအနေထားလေးကြီးကတော့ဟိုဒီလိုပါတီလေးသူတို့ထောင်တက်ပါတယ်ဒါပေမဲ့အဲ့ဒီနေဟိုတိုင်းနာပါတီတရားနေရွေးပြီးတော့ဟောနော်ဂျန်တဲ့ဒီပါတီတွေပေါ့ဗျာဟိုပြောရမယ်ဆိုလို့ရှိရင်တော့ပါတီတွေအများကြီးပါပဲပါတီတွေကအနေထားမှာမဟုတ်ဘူးအဲ့ဒါတည်းရတော့မဖြစ်တင်ဘူးလို့ကျွန်တော်ကယူဆရပါဗျာယူဆတဲ့ဆိုတာတို့ကတကယ်သာဒီမိုကရေစီကိုယုံကြည်တယ်ဆိုလို့ရှိလို့ရှိရင်ဟလာဒေါ်ဆန်းစုကြည်ဒီအရာကြီးပါတဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ကျွန်တော်တို့ NLD ပါတီကိုပဲဟလာဝိုင်းဝန်းပြီးတော့ပံ့ပိုးတင်တာပေါ့မဟုတ်ဘူးလားအခုကဝိုင်းဝန်းမပံ့ပိုးဘဲနဲ့တီးကြပါတီတွေရပ်တည်နေတဲ့အခါကျတော့အရာကြီးကပြန့်ကျဲတာပေါ့ပြန့်ကျဲတဲ့အခါကျတော့ရေတွေ့ချင်းတူလို့ရှိရင်ဘာဖြစ်လို့မပေါင်းနိုင်ကြအကြောင်းရှိရမှာလဲအဲ့တော့ရေချစ်ချင်းတူတယ်လေပြောသေးတယ်ပေါင်းနိုင်စရာလည်းအကြောင်းမရှိဘူးဆိုတဲ့အခါကျတော့ဒါတွေကဟိုအင်အားတွေကတမင်တက်တက်ကျုံပြရရောက်နေဟိုလက်ရှိအာဏာရှင်အဖွဲ့အစည်းတွေကလည်းအဲ့ဒါတမင်တက်တက်ကိုပါတီဟိုအဆမတန်များအောင်ပေါ်စီထားအောင်လုပ်နေတယ်လို့ပဲကျွန်တော်ကလည်းလိုပဲယူဆတယ်ဘာလို့လဲဆိုတော့ကျွန်တော်တို့အရင်တော့ကလည်းအဲ့လိုပဲပေါ့နော်ကိုယ်နဲ့ယူဖို့ပဲတော့လေဟိုပါတီ200လောက်တီကိုခါတဲ့ဖွဲ့ဝင်ပေးတာဟိုလာစမ်းကြိုက်တဲ့လောက်ဖွဲ့တာဟိုအိမ်အောင်ထဲမှာပါတီတုပ်ခုကြီးရှိရင်တော့မှကိုယ်တော့ကောင်းသေးတယ်ဆိုတဲ့ပုံစံမျိုးဖြစ်အောင်သူတို့ကအန်ဒီရဲ့ဥစားအဲ့တော့အရာတွေကိုပြန်ကြည့်မယ်ဆိုလို့ရှိလို့ချင်းကျွန်တော်ကတော့ဒီ channel ဒီတိုင်းရင်းသားပါတီရလွယ်ပြီးတော့ channel ပါတီကြီးတွေဟာဟိုရွေးချယ်ချင်းသူတွေဆိုလို့ရှိရင်ပေါင်းဖို့ပေါင်းအောင်လေဗျပေါင်းလဲပေါင်းတင်တယ်ဗျမပေါင်းမနဲ့ဟလာရွေးချယ်ချင်းမတူပါတဲ့တို့လည်းတက်တက်ဟောင်းနေဖြစ်မယ်ဆိုလို့ချင်းတော့ဒါတော့နေရာကိုမက်တာပဲလို့ကျွန်တော်ကယူဆတယ်ဗျအဲ့တော့ဒီပြင်းအောင်မကြည့်နဲ့လေဟို blue comment ဆိုတော့မနိုင်မှန်းပြီးတော့ပါဟိုခုတည်ပြီးတော့ဆောင်ရင်းလာတယ်ဆိုတော့ PR စနစ်ကိုလုံးတင်ပါတယ်ဆိုပြီးတော့ဥစားလေးလည်းအများကြီးပဲဗျဒါတွေကဒီရဲဒီမိုကရေစီရှင်းတန်းနေတဲ့နိုင်ငံကြီးတွေမှာရှိမယ်ဆိုလို့ရှိရင်ပါတီတွေကဘယ်တော့မှရှိတာမှမဟုတ်ပဲဟုတ်တယ်မလား US မှာဆိုလို့ရှိရင်လည်းအဓိကနှစ်ပါတီပဲရှိတာပဲ
ဟုတ်ကဲ့ဟုတ်ကဲ့ဥရကျော
်တိုင်းနာပါတီတွေကတော့သူတို့ရဲ့ဒီတိုင်းနာဒေတာတွေမှာပြည်သူတွေရဲ့ထောက်ခံမှုရမယ်လို့ကျွန်တော်မြင်ပါတယ်တခြားပါတီငယ်လေးတွေကတော့ကျွန်တော်လည်းသိအားမရဘူးအားမရတော့အဲ့တော့ကျွန်တော်ကကိုညာကြီးပြောလို့ပေါ့ဗျာဒီမိုကရေစီလမ်းကြောင်းတူနေတာပဲဗျာတိုင်းနာပါတီတွေကလည်းခုနကသူကသူမဟာမိတ်ဖွဲ့တယ်အဲ့ဒါလည်းကျွန်တော်သဘောကျတယ်အဲ့လိုပဲကျန်တဲ့နိုင်ငံရေးပါတီငယ်လေးတွေကလည်းပဲသူကြီးတဲ့လမ်းကြောင်းတစ်ခုကိုရှောက်လမ်းမဲ့ပါတီကြီးတစ်ခုနဲ့ပူးပေါင်းတင်တယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကျွန်တော်တို့အခုပထမအဓိကအတိုက်ခံပါတီ NLD ကိုတုံ့တက်ခဲ့တယ်နောက်တစ်ခါအာဏာရပါတီကြန့်ခိုင်ဖွံ့ဖြိုးရေးပြီးတော့တစ်ခါတခြားအင်အားစုများပေါ့ဗျာအဲ့တော့ဒီအဖွဲ့အစည်းတွေပြင်လက်ရှိအချိန်ထိရွေးကောက်ပွဲဝင်ဖို့ပါတီမှတ်ပုံတင်တဲ့အဖွဲ့အစည်းတွေလည်းရှိပါအဲ့တည်းမှာအကြီးဆုံးလို့ပြောရမယ်ဆိုရင်တော့ဒီ88မျိုးဆက်ပေါ့ဗျာအဲ့ဒီအဖွဲ့ကလည်းတကယ်တော့မြန်မာနိုင်ငံရေးမှာထင်ထင်ရှားရှားပါဝင်ဖြတ်သန်းခဲ့တဲ့ပုံကူတွေပဲဗျာ88အရေးခင်မှာဆိုတာနာမည်အကြီးဆုံးပုံကူတွေပါပဲဒေါ်အောင်ဆန်းစုကြည်ပြင်းအဲ့ဒီဒီ88အဖွဲ့ရဲ့အနေထားကိုရောဦးတင်းဆွေစပြီးဝေဖန်ပါဦးဗျာဘယ်လိုပြောမလဲ
88ကပွင့်လင်းလူအဖွဲ့ကြီးပေါ့နော်အဲ့ဒီမှာဆိုလို့ရှိရင်ကျွန်တော်တို့ကလည်းဆိုရင်ကိုမင်းကိုနိုင်တို့ကိုကိုကြီးတို့ဥဇေယျတို့ဆိုတာအင်မတန်ထက်မြက်တဲ့ပုံစံတွေပါ။တော့သူတို့ကဘာလဲဆိုလို့ရှိရင်ပါတီနိုင်ငံရေးနဲ့ကိုသူတို့ဝင်မလုပ်သေးပဲနဲ့အခုဆိုလို့ရှိရင်ဘာလဲဆိုရင်ကျွန်တော်ဒီအမျိုးသားနိုင်ငံရေးသဘောမျိုးနဲ့သူတို့တွားနေတာပါ။သူတို့ကလည်းပဲဘာလဲဆိုရင်တိုင်းပြည်အတွက်အားပါပဲခင်ဗျာ။နော်။နိုင်ငံရေးဩဇာရှိတဲ့ပုံစံတွေပါ။ဒီပုံစံတွေကလည်းပဲအခြေအနေတွေကိုစောင့်ကြည့်နေတယ်။သူတို့ကသူတို့လည်းသုံးသပ်ပြီးတိုင်းပြည်ရဲ့ကံကြမ္မာကိုလူအပ်ရင်လူအပ်တဲ့ဘက်ကဝင်ရောက်ပြီးတော့ပါဝင်လာမယ်လို့လည်းကျွန်တော်မျှော်လင့်ပါလေ။မဟာမိတ်တွေကလည်းသူတို့ပံ့ပိုးပြီးမယ်လို့မြင်ပါလေ။သူတို့လိုချင်တာကလည်းဒီမိုကရေစီပဲခင်ဗျာ။ပြည်သူ့အနေနဲ့လည်းအားကိုးအားတိုက်ပြုတင်တဲ့အဖွဲ့အစည်းတစ်ခုဖြစ်တယ်လို့ကျွန်တော်မြင်ပါလေခင်ဗျာ
။ဟုတ်ကဲ့ဦးတင်းဆွေ။အဲ့တော့ဦးညာရေးပြောပါအောင်ဗျ။ဦးညာရေးရော88အဖွဲ့ကိုဘယ်လိုမြင်လဲခင်ဗျာ
။88ကတော့ဟိုဘယ်လိုပြောမလဲဆိုတော့ဟိုတကယ်တမ်းပြောမယ်ဆိုလို့ရှိရင်သူတို့ရဲ့ image ကတော်ကြီးပါလေ။မင်းပုံနိုင်ပုံကိုကြီးဒီမင်းစီရတို့ချင်းမီတို့ကိုပြုံးချလို့ကိုထိပ်တွေ့လို့ဆိုလို့ဆိုတာဒါသူတို့ရဲ့ဟိုအတိတ်ကလောက်ရည်ကြတော့တကယ်ဘာမှပြောစရာမရှိပါဘူးတကယ်ဟိုစံပြပုဂ္ဂိုလ်တွေလို့လည်းကျွန်တော်တို့ပြောရမှာပါလူလူထောက်ကမှုလည်းအများကြီးရပါတယ်သူတို့ရဲ့ image ကလည်းဟိုဘယ်လိုခေါင်းလဲဆိုတော့တော်တော်လေးကြီးမားတဲ့အခါကျတော့ကျွန်တော်တို့ဟိုသဘောလည်းတက်ပါတယ်အဲအဲ့ဒီနောက်ပိုင်းကျတော့ကျွန်တော်တို့ဒီဘာဟိုတလောကတော့ဗျာပြီးခဲ့တဲ့ဒီလိုဥစ္စာပေါ့လာပဲဒီပိုင်းနေမှာတော့အနေထားလေးတွေကဟိုသူ့ရဲ့ဟိုဆိုလှုပ်ရှားပုဂ္ဂိုလ်တွေကနည်းနည်းလေးအေးသွားတယ်လို့ပဲဗျဟိုသိပြီးတော့တမျိုးဖြစ်သွားတယ်လို့ပဲဒီမှာလည်းကျွန်တော်တို့တော့ဒီနေမျိုးတော့ကြားနေရပါဘူးဗျဒီလိုဒီမှာလည်းအဲ့လိုတော့ဘာကိုလဲလာဒီကြီးတယ်ပေါ့တချို့ကနိုင်ငံရေးပါတီထောင်ခြင်းနဲ့သူ့လည်းနိုင်ငံရေးပါတီမထောင်ခြင်းဘူးလို့ပါလို့ဒါတော့ PSA ပေါ့ဗျာဒါတော့ကျွန်တော်ကြားတဲ့သတင်းပေါ့အဲ့တော့ဒီရက်ပိုင်းမှာတော်တော်ရင်းတန်းတဲ့သတင်းရလဲဒီကိုကိုကြီးလိုမင်းစီရလိုတို့ရဥစားကြီးကသူတို့ပြောတဲ့စကားတွေကဒီခြေကဥရင်တံပတ်သက်ပြီးတော့ဒီသိင်းနဲ့ပတ်သက်ပြီးတော့ပြောတဲ့ဟာကိုကျွန်တော်တို့ကြားလိုက်ရတော့နည်းနည်းတော့ဟောရတယ်ဗျ ဒီသူမီးလူတော့လည်းသူပြောခဲ့တဲ့ယူရချက်တွေကလည်းဒီကဥပဒေပြင်ဆင်ရေးလို့ဒီချင်းချင်းရေးလို့အမျိုးသားတန်ပြန်တဲ့ပြည်ရေးလို့ဆိုတော့ပါပါတယ်တော့သူ့ဝင်ရမှုဆိုတဲ့ဥစ္စာတွေလည်းပါပါတယ်ဒါပေမဲ့ဒီနောက်ပိုင်းကျတော့နည်းနည်းလေးလှုပ်ရှားမှုကနည်းနည်းလေးနှေးဝတဲ့အခါကျတော့ကျွန်တော်တို့လည်းဟိုစဉ်းစားတော့တော်တော်ဖြစ်နေတယ်ဗျဘလို့အနေထားမျိုးတွေဖြစ်လဲဆိုတဲ့ဥစ္စာကိုတော့သိသိချာချာတော့မသိဘူးဆိုရင်တော့ကျွန်တော်တို့ကတော့ဟိုသူတို့ရဲ့သဘောထားလေးတွေပေါ့ဟိုကြောင်းနေတာတော့မဟုတ်ဘူးဗျာနည်းနည်းလေးဒီဆောင်ဝါမှာတော့ကျွန်တော်တို့ကတော့ဟိုစိုးရိမ်နေပါဘူးလို့ဆိုတော့သူ့ရဲ့ image ကိုကျွန်တော်တို့ကလေးလေးလေးစားတယ် image ကလည်းကြီးလို့ပါကြီးတဲ့အခါကျတော့တော်သူ့ပြောတဲ့စကားတစ်ခုကိုကျွန်တော်သွားသတိရတာပေါ့ဗျာ။ဘာလဲဆိုတော့ကျွန်တော်တို့ဒီပြည်သူလူထုနဲ့ဒီဒီဝင်နေတာငါလားရှင်းတဲ့အတန်ကိုတော့ခံလာပြီပေါ့။အဲ့တော့ရှင်းတဲ့အတန်ကိုခံတဲ့အချိန်မှာတော့ဘာမှပြောစရာမရှိဘူးနဲ့ထမ်းရတဲ့အတန်ကိုနိုင်မလဲဆိုတဲ့ဥစ္စာကိုတော့ဟုတ်ပြီအမေဆိုတဲ့ဟာမျိုးတွေကိုကျွန်တော်တို့ကတော်သတ်သူကြီးပြောတဲ့စကားအင်မတန်မှတ်သားစရာကောင်းပြီးတော့အင်မတန်လည်းလိမ့်တဲ့စကားတခုဖြစ်တဲ့ကြောင့်မျိုးဒီဥစ္စာကတော့လူတိုင်းလူတိုင်းအလေးနဲ့ထားမယ်ကိစ္စတခုပဲအဲ့တော့ဆင်းရဲတဲ့တန်ကိုခံနိုင်ပြီးတဲ့လူတွေကချမ်းသာတဲ့တန်ကိုဟိုဘယ်လောက်ကြီးခံနိုင်မလဲဆိုတဲ့ဥစ္စာကိုတော့စောင့်ကြည့်ဖို့တော့လိုတယ်အဲ့ဒီချမ်းသာတဲ့တန်မှာပဲအဆုံးဖြတ်ပြီးသွားလိမ့်မယ်လို့တော့ကျွန်တော်ကတော့ယူဆပါတယ်အဲ့တော့ကျွန်တော်ဆန္ဒပြုတာတော့ဗျာဘယ်လိုပဲဖြစ်ဖြစ်ဒီ88ဒီစက်ဒီအဖွဲ့ကနေပြီးတော့အရင်သူတို့ရဲ့ဟိုဒီခေါတောင်းစိတ်တက်ကိုမပြောင်းလဲပဲနဲ့ပေါ့လေအဲစက်တိုက်ပေါ့ဒီတော့အောင်စက်ကြီးကိုဝန်းရံပြီးတော့အတိုင်းပြေကောင်းကျိုးပြည့်ဆက်လက်ပြီးတော့လုံနိုင်ပါစီလို့ပဲကျွန်တော်အနေနဲ့ဆုတောင်းပါတယ
်ဟုတ်ကဲ့ဦးညာအေးဦးရကျော်လည်းပြောပါအောင်ခင်ဗ
ျကိုတင်းဆွေတို့ဦးညာအေးတို့ပြောခဲ့တဲ့အရာလည်းတော်တော်လေးပြည့်စုံပါတယ်ဒီတူတူထောက်ခံမှုရတာတော့စမ်းစစ်စစ်ဒါပထမပေါ့ဒုတိယတော့88မျိုးဆက်ပါအဲ့တော့ကျွန်တော်တို့ပြည့်စုံချင်တာကဒီ88မျိုးဆက်ကတော့အခုငင်းကြင်းရေးနဲ့ပုံလင်းလူဖွဲ့စည်းဆိုပြီးတော့ CS ကိုပုံစံသွားတယ်ပေါ့ဗျာတို့တော့လေသူတို့ကတစ်ချိန်တော့ကနိုင်ငံရေးလမ်းကြောင်းမှာဆက်တဲ့ဝင်ရှောက်လာခဲ့တဲ့လူတွေဖြစ်တဲ့အတွက်ကြောင့်နိုင်ငံရေးလမ်းကြောင်းကိုပဲကျွန်တော်ကဆက်ပြီးတော့ပြည့်စုံချင်တယ်အရက်ဖက်လူဖွဲ့စည်းနဲ့စာလို့ရှိရင်နိုင်ငံရေးလမ်းကြောင်းတွေကိုဆက်တဲ့ဝင်နဲ့သွားမယ်ဆိုရင်ပြည်သူလူထုကလည်းပဲအားရကျေနပ်မှုရှိမှာပါပြည်သူလူထုထောက်ခံမှုရတဲ့ဒေါ်အောင်ဆန်းစုကြည်ဒုတိယထောက်ခံမှုရတဲ့88မျိုးဆက်ဘူးပေါ်ပြီးတော့လုပ်လို့ဆိုရင်တိုင်းပြည်တဲ့ပုံပြီးအကျိုးရှိမယ်လို့ကျွန်တော်မြင်မိပါတယ်
။ဟုတ်ပါပြီခင်ဗျာ။အဲ့တော့2014ခုနှစ်အတွက်မြန်မာနိုင်ငံရဲ့အခင်းအကျင်းကိုဘယ်လိုမြင်လဲ။အဲ့တော့ဒီကားတော့ဥရကျော်ပဲစပြီးပြောပါလားခင်ဗျာ
။လက်ရှိပုံစံနိုင်သွားမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အားရကြရမရှိပါဘူး။ကျွန်တော်တို့အနေနဲ့ပြောရမယ်ဆိုရင်ကျွန်တော်တို့ကတတိယအရွယ်လေးရောက်နေပါပြီ။ကျွန်တော်တို့ကတန်းခဲ့တဲ့အတွေ့အကြုံတွေအားလည်းပဲခါပြီးမွတ်ကျက်တယ်။နောက်အနာဂတ်မျိုးတွေကိုလည်းပဲကျွန်တော်တို့ဖြတ်တန်းခဲ့တဲ့အတွေ့အကြုံမျိုးအမွေတို့လည်းမပေးကျင်ဘူး။မပေးကျင်တဲ့အတွက်ကြောင့်ဒီအခုလက်ရှိအားရဖွဲ့စည်းတော်လူထုတောင်းတော်ဒေါ်အောင်ဆန်းစုကြည်ပေါ့88မျိုးဆက်ပေါ့တွတ်တော်ဥက္ကရာပေါ့တတ်ချုပ်ကြီးကိုဖူးပေါင်းပြီးတော့အဖြေတစ်ခုကိုရှာမယ်ဆိုရင်တော့တိုင်းပြည်အနာကလှပမယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာဦးတင်းဆိုရင
်ဟုတ်ကဲ့ခင်ဗျာ2008ဖွဲ့စည်းပုံကိုအချိန်မီမပြင်ခဲ့ဘူးဆိုလို့ရှိရင် 2014 ကျော် 2015 မှာတော့တရားမျှတတဲ့ဒီမိုကရေစီစံနှုန်းတွေနဲ့ပြည့်ဝတဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူးလို့ကျွန်တော်ယူဆပါတယ်အဲ့လိုဖြစ်ဖို့အတွက်ကိုတော်ကြောင်ကဦးရကျော်ပြောလို့လိုပဲတတ်ချုပ်ကြီးရဲ့နော်သမရရဲ့ဒေါ်စုရဲ့လွတ်တော်ဥက္ကဋ္ဌနောက်ပြီးတော့ကျွန်တော်တို့ဒီ88မျိုးဆက်ကြောင်းသားများအဖွဲ့တွေနဲ့အကုန်လုံးပေါင်းပြီးတော့ကျွန်တော်တို့တိုင်းပြည်ရဲ့အနာဂတ်ကိုအကောင်းဆုံးချက်အောင်ဆွေးနွေးဖို့လိုပါတယ်အဲ့လိုဆွေးနွေးဖို့လိုတဲ့နေရာမှာအခုအချိန်မကျသေးဘူးလို့ပြောနေတာကြီးကဝင်မကျစရာပဲဗျအဲ့တော့2014ရဲ့နိုင်ငံရေးအခြေအနေဟာမကြီးရမသေးကြသေးဘူးဆိုတဲ့သဘောကိုကျွန်တော်ကမြင်ပါတယ်ခင်ဗျာ
ဦးညာအေးနောက်ဆုံးအနေနဲ့လက်ရှိ2014မြန်မာနိုင်ငံရေးဘယ်လိုပြောမလဲခင်ဗျာ
အဲ့တော့2014မှာအခြေခံဥပဒေပြင်ဆင်ရေးကိုရှော့ရှော့ရှူနေဖြစ်သွားမယ်ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံရဲ့အလားအလာတော့အင်မတန်ကောင်းပါပါအဲ့တော့အခြေခံဥပဒေပြင်ဆင်ရေးမှာအနောက်ချက်ဒီအဟံအတားတွေကိုဟိုမဖြစ်အောင်ပေါ့ဗျာဟိုဝိုင်းဝန်းကြိုးပမ်းမှုလည်းလိုပါတယ်အခြေခံဥပဒေပြင်ဆင်ရေးကို2014နဲ့မှမလုပ်နိုင်ဘူးဆိုလို့ရှိလို့ရှိရင်လည်းဒါတိုင်းပြည်အတွက်အလားအလာတော့မကောင်းဘူးနောက်ပြီးတော့ဒီအခြေခံဥပဒေပြင်ဆင်ရေးကိုမဖြစ်အောင်လို့စူးစမ်းတဲ့လူတွေကလည်းရှိနေတယ်ဗျာအဲ့တော့အဲ့လိုစူးစမ်းတဲ့နေရာမှာလည်းဒီခုနပြောသလိုပေါ့ဒီဘာသာရေးပဋိပက္ခတို့လူမျိုးရေးပဋိပက္ခတို့ ਨੇ လှုပ်လာမယ်ဆိုလို့ရှိရင်အတိုင်းပြည်အနေထားကတော့လုံးဝမကောင်းဘူးလို့ကျွန်တော်ယူဆတယ်အဲ့တော့အဲ့ဒီ2014ကတော့အကုန်လုံးရောပြွန်နေလိမ့်မယ်ရေကောက်ပွဲကိုမဖြစ်အောင်လုပ်ချင်တဲ့လူတွေနဲ့ခြံဝင်ပြင်ဆင်ရေးကိုမဖြစ်အောင်လုပ်ချင်တဲ့လူတွေကအမှားကြီးကိုထိုးပေါက်လိမ့်မယ်လို့တော့ကျွန်တော်ကတော့ညှော်လင့်ထားတယ်ပေါ့ဗျာအဲ့ဒါကြောင့်မလို့အဲ့ဒါတွေမဖြစ်အောင်လို့တော့ဒီအားလုံးကညဏ်ညာနဲ့အင်မတန်ချောမှုတွေအတွင်းကုကောင်ရေးကာလတစ်ခုကိုကျွန်တော်တို့ဖြတ်ကျော်နိုင်ရင်တော့ဒါအကောင်းဆုံးပါပဲလို့ကျွန်တော်ယူဆတယ်ဒါတော့2014ကိုတော့ကျွန်တော်အင်မတန်စိုးရိမ်ပါတယ်